မလေးရှားဝန်ကြီးချုပ်မူဟိုင်ဒင်ယာစင်ကိုဖြုတ်ချပြီးတော့အစိုးရတပ်တရဖွဲ့စည်းနိုင်မဲ့ခိုင်မာတဲ့အထောက်အထားတွေမလေးရှားပြည်နဲ့အင်္ဂါနဲ့တွဲဆုံချိန်မှာတင်ပြခဲ့တယ်လို့အထိုက်ခံကောင်ဆောင်အန်ဝါအီဘရာဟင်ကပြောပါတယ်။သူ့ပေါ်လွှတ်တော်အမတ်တရား20ကျော်လို့ထောက်ခံထားရဲဆိုရဲယုံကြည်လက်ခံနိုင်လောက်တဲ့ခိုင်မာတဲ့တပ်တွေအထောက်အထားတွေကိုပြည်နဲ့နန်းတော်မှာတနာယီပါတွဲဆုံ ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ ါ်လိမ့်မယ်လို့လည်းအစ်ဘရာဟင်ကကွာလာလမ်ပူမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။စစ်တော်အမအများစုရဲ့ထောက်ခံမှုနဲ့မတ်လမှာဝန်ကြီးချုပ်ဖြစ်လာတဲ့မိုဟိုင်ဒင်ကတော့ထောက်ခံမှုအများစုဆုံးရှုံးသွားပြီဆိုတော့အတိုက်ခံကောင်းဆောင်အစ်ဘရာဟင်ရဲ့ပြောဆိုချက်ကိုပဲချထားပါတယ်။